အိန္ဒိယနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနယူးဒေလီမြို့တော်ကသတ်မှတ်ထားတဲ့တိုက်ခန်းတွေမှာနေရာချပေးမယ်လို့အိန္ဒိယအိုးအိမ်ဝန်ကြီးကပြောပါတယ်။နယူးဒေလီမြို့အနောက်ဘက်ကဘက်လာဝါလာဆိုတဲ့အရက်မှာထားပေးမှာဖြစ်ပြီးသူတို့ကို UN ရဲ့ဒုက္ခသည်အသိမှတ်ပြုကပ်ပြားအခြေခံလိုအပ်ချက်တွေနဲ့24နာရီလုံခြုံရေးပေးမယ်ဆိုပြီးတော့ဝန်ကြီးဟာဒီပ်စင်ပူရီကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ခိုလုံလိုသူဒုက္ခသည်တွေကိုအိန္ဒိယနိုင်ငံကအမြဲတစေကြိုဆိုနေတဲ့အကြောင်းကိုလည်းပြောပါတယ်။ဒုက္ခသည်ပင်ရောက်ကိုနေရာထိုင်ခင်းပေးမယ်ဆိုတာကိုဝန်ကြီးကအတိအကျမပြောခဲ့ပါဘူး။အိန္ဒိယနိုင်ငံမှာဒီနှစ်စံပိုင်းအထိရိုဟင်ဂျာ 18,000 လောက်ရှိပြီးတော့နယူးဒေလီမြို့တော်မှာ 1,100 လောက်ရှိနေတယ်ဆိုပြီးတော့ရိုဟင်ဂျာအရေးလှုပ်ရှားသူတယောက်ရဲ့အပြောကိုရိုက်တာသတင်းမှာကိုးကားဖော်ပြထားပါတယ်။ရိုဟင်ဂျာများစုဟာအလုံကျန်းသမားတွေ၊ဈေးဆိုင်ရောင်းသူတွေနဲ့စိုက်ကားနှင်းသူတွေဖြစ်ကြတယ်လို့လည်းပြောပါတယ်။အခုလိုရိုဟင်ဂျာဒုက္ခသည်တွေကိုနေရာချပေးရေးကိစ္စကိုနယူးဒေလီအစိုးရအစစ်မြေတာဝန်ရှိသူတွေကြားမှာစီးပွားခဲ့ပြီးတော့ဆုံးဖြတ်ခဲ့ရလဲဖြစ်တဲ့အကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။လက်ရှိရိုဟင်ဂျာတွေနေထိုင်နေကြတဲ့မတ်တန်ပါခန္ဒာအရက်မှာမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပြီးတဲ့နောက်အခုလိုသူတို့ကိုနေရာချထားရေးကိုမြို့တော်တာဝန်ရှိသူတွေကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။လူများစုဟိန္ဒူဘာသာကိုးကွယ်ကြတဲ့အိန္ဒိယနိုင်ငံမှာရောက်နေတဲ့ရင်ဂျာမွတ်စလင်တွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကနေရပြန်ပို့နိုင်ဖို့အရင်ကလည်းကြိုးစားခဲ့ပြီးတော့အခုတော့နေရထိုင်ခင်းပေးမယ်လို့ကြေညာထားတာဖြစ်ပါတယ်။နေရအစ်ကိုယာယီထိန်းသိမ်းရေးစခန်းပုံစံမျိုးလုံးမှာကိုရင်ဂျာတွေစိုးရိမ်နေကြတယ်ဆိုပြီးတော့သူတို့အရေးလှုပ်ရှားသူတွေကပြောနေကြပါတယ်ရှင်။